စီရအစိုးရဟာဖမ်းဆီးထားတဲ့အရသားတွေအပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂစုံစမ်းစစ်ဆေးမှုတွေကတနင်္လာနေ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဆွတ်ဆွဲလိုက်ပြီးဒီလောက်ရဟာလူသားမျိုးနွယ်အပေါ်ကျူးလွန်ရာရောက်တဲ့ရာဇဝတ်မှုဖြစ်တယ်လို့ဖော်ပြထားပါတယ်စီးရီးယားနိုင်ငံအတွင်းကအချင်းထောင်တွေမှာနေထိုင်နေရတဲ့ဘဝတွေအကြောင်းနဲ့ပတ်သက်လို့လူပေါင်း600ကျော်ကိုတွစ်ဆုံမေးမြန်းထားမှုအပေါ်အခြေခံပြီးကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့တာမှာသမရဘာရှာအယ်အာဆတ်အစိုးရဟာအချိန်တိုင်းမှာအချင်းသားပေါင်းတောင်းနဲ့ချီပြီးထိမ့်သိမ့်ထားပြီးတခြားထောင်ပေါင်းများစွာဟာလည်းဖမ်းဆီးခံရပြီးတဲ့နောက်သူတို့မဟုတ်လက်နက်ကိုင်အဖွဲ့အစည်းတွေရဲ့ပြန်ပေးဆွဲခံကြပြီးတဲ့နောက်မှာပျောက်ဆုံးကုန်ကြတယ်လို့ဆိုပါတယ်။စီးရီးယားအစိုးရဟာဖမ်းဆီးထားသူတွေကိုအစံကတည်ဆုံအောင်ဒါမှမဟုတ်ရရှိထားတဲ့ဒဏ်ရာတွေနဲ့ယောဂါတွေကနေတည်ဆုံအောင်အဲ့ဒီဒဏ်ရာတွေကိုစစ်ကူတမှုမပေးပဲပြစ်ထားလို့ရှိတယ်လို့ကုလသမဂ္ဂအစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့အပြင်သမရအာဆအစိုးရဟာအယက်သားပြည်သူတွေအပေါ်ရာဇဝတ်မှုမျိုးစုံကိုကျူးလွန်နေတာမှာအဲ့ဒီလောက်ရတွေကိုစနစ်တကျကျေကျေပြန့်ပြန့်လှုပ်ဆောင်နေတယ်လို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာဟာစီးရီးယားပြည်တွင်းစစ်ရဲ့ပထမလက်နက်ခွဲကာလဖြစ်တဲ့2012ခုနှစ်မတ်လနဲ့2015ခုနှစ်နိုဝင်ဘာလအကြာကာလကိုအခြေခံပြီးပြုစုခဲ့တာဖြစ်ပါတယ်။